အမေရိကန်အထက်နဲ့အောက်လွှတ်တော်တွေမှာဒီမိုကရက်ပါတီကအများစုနဲ့ဆက်ပြီးထိန်းချုပ်ထားနိုင်မလားလက်လွတ်လိုက်ရမလားဆိုတာကိုအဆုံးဖြတ်ပေးမယ်အမေရိကန်အစိုးရတပ်တန်းဝင်ရွေးကောက်ပွဲတွေကိုအရှေ့ကျပြည်နယ်တွေမှာစတင်ကျင်းပနေပါပြီဒီရွေးကောက်ပွဲအတွက်မဲဆန္ဒရှင်52တန်းကျော်ကတော့ကြိုတင်မဲတွေပေးခဲ့ကြပါပြီလက်ရှိအထက်နဲ့အောက်လွှတ်တော်နေရာလုံးကိုဒီမိုကရက်ပါတီကပုတ်ကာတီကနဲ့အများစုဖြစ်ပြီးထိန်းချုပ်ထားနိုင်ပေမဲ့ရွေးကောက်ပွဲကြိုစစ်တမ်းတွေအရဆိုရင်အောက်လွှတ်တော်ကို Republican တွေပြန်လည်ထိန်းချုပ်နိုင်မယ်လို့တွက်ဆထားကြပါတယ်အောက်လွှတ်တော်မှာနေရာပေါင်း435နေရာလုံးနဲ့အထက်လွှတ်တော်နေရာ135နေရာတွေကိုပါတီအမတ်လောင်းတွေရှင်ပြိုင်ကြရမှာဖြစ်ပါတယ်ပြည်သူ့သေနာဌာနရဲ့စစ်တမ်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မဲဆန္ဒရှင်၄ဘုံ၃ဘုံကျော်ရဲ့ဦးစားပေးစဉ်းစားတာကစီးပွားရေးကိစ္စဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဂျွန်လအတွင်းအမေရိကန်တရားရုံးချုပ်ကကိုဝင်ဖျက်ချခွင့်ကိုအဆုံးသတ်လိုက်ပြီးတဲ့နောက်အမျိုးသမီးတွေနဲ့ပါတီအခြေခံမထားတဲ့မဲဆန္ဒရှင်တွေအကြားဒီမိုကရက်ပါတီကိုမဲပေးစေဖို့လှုံ့ဆော်မှုတွေဖြစ်ပေါ်လာစေခဲ့ပါတယ်